အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွှတ်သီးခံခြင်းနဲ့သာဒဏ်ရာတွေပြောင်းကဲအောင်လုပ်နိုင်လိမ့်မယ်လို့ဘိုယဟန်မင်းကြီး Francis ကပြောကြားခဲ့ပါတယ်။ဘိုယဟန်မင်းကြီးမစ္စတာတရားဟောကြားပြီးတော့ဥဆောင်ဝတ်ပြုဆူတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလည်းဖြစ်ပါတယ်။လက်တုပ်ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လည်းဘိုယဟန်မင်းကြီးပြောကြားခဲ့တဲ့မစ္စတာတရားပွဲကိုရန်ကုန်မြို့ကျက်ဆန်ကွင်းမှာကုရန်သတင်းသွားယူခဲ့တဲ့မက်ဆုမြတ်မုံကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဘိုယဟန်မင်းကြီး Francis ရဲ့ခီးစဉ်တတိယနေ့မှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကိုရန်ကုန်ကျက်ဆန်ကွင်းမှာပြုလုပ်ခဲ့ပါတယ်။ဘိုယဟန်မင်းကြီးရဲ့မစ္စတာတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကကျက်ဆန်ကွင်းကြီးထဲမှာလာရောက်ပြီးတော့စောင့်စားနေခဲ့ကြတာပါ။ဝိပြုပ်ပွဲကိုလာကြတဲ့ပြည်ရင်းပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တောင်ပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာသူ့အနေနဲ့သိရှိကြောင်းဘိုယဟန်မင်းကြီးကဝိပြုပ်ဆူတောင်းပွဲအစမှာပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတင်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ဘိုယဟန်မင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့ဒဏ်ကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံတီးမှုတွေညင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ဘိုယဟန်မင်းကြီးကအခုလိုဟောကြားခဲ့ပါတယ
် So che molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်တော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ကင်းနိုင်မယ်လို့ထင်ကြပါတယ်။ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
း။ယေရှုခရစ်တော်ဆိုရင်မုန်တီးမှုညင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုယဟန်မင်းကြီး Francis ကဥပမာပေးပြောကြားခဲ့ပါတယ်။အဆိုးဆုံးနာကျင်မှုနာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါတယ်။ဒုက္ခရောက်နေသူတွေကိုကူညီဖေးမတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုယဟန်မင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ်
။ So che la Chiesa in Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်တင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်။အခက်ခဲအတားအဆီးတွေကြားကလူနည်းစုလူမျိုးစုတွေစီသွားပြီးတော့တရားဟောပြောနေပါတယ်။အတင်းတင်းသွင်းတာမျိုးမဟုတ်ဘဲနဲ့ဖိတ်ခေါ်ကြိုဆိုခြင်းဖြင့်သာဆောင်ရွက်ကြပါတယ်။လူမျိုးဘာသာလူကြီးလူငယ်မရွေးဆင်းရဲသာဒုက္ခရောက်နေသူတွေကိုကူညီပေးကြပါတယ်။ချီးကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်အသင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါတယ်
။မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငြိမ်းချမ်းအောင်ဖရာသခင်ကောင်းချီးပေးပါစေလို့လည်းပိုယဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်။အခုလိုပိုယဟန်မင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တင်းနှင်းသာဤတိုင်းဘိမ့်မြို့ကနေလာတဲ့ကိုစောအောင်သူကပြောပါတယ်
။ဝါသာပီတိဖြစ်ပြီးမှပဲတော့တော့ခေါ်လဲရတယ်လို့ပီတိလဲဖြစ်တယ်လို့ဒီနေ့ကလာရတဲ့အကျုံနဲ့ပါလားဆိုပြီးတော့မှအဲ့လောက်ထိတောင်မှကျွန်တော်တကယ်ခံစားရပါတယ်ဆိုတော့တော်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်ရှူတောင်ပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့လူမျိုးတိုင်းရင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီကဘာကြီးမှာရှိတဲ့ဘာသာသူခရိယန်ညီကမာတို့မတွေအားလုံးအဲသူတို့ရဲ့အတွက်ကိုလည်းကျွန်တော်စိတ်ဓာတ်နဲ့ပြီးတော့မှရှူတောင်ပေးပါတယ်သူတို့အတွက်
ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာတရားနာကြားခဲ့တဲ့ Sister Cece Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟန်မင်းကြီးနဲ့အတူဆူတောင်းပေးခဲ့တယ်လို့ပြောပါတယ
်။ Cece တို့ကတော့ခရစ်ပါတော်ဝင်တယောက်အနေနဲ့ဆရာရန်ခံစားရတယ်ပျော်တယ်။ပျော်လို့တော့မျက်ရည်တောင်ကျတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင် Cece ကတော့ဆူတောင်းခဲ့တဲ့ပိုယဟန်မင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတည့်ရောက်ပါစေလို့နော်။လူသားတိုင်းအားလုံးပျော်ရွှင်ကြပါစေငြိမ်းချမ်းကြပါစေတို့မြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆူတောင်းပါတယ် Cece က
ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝတ်ပြုဆုတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီ။မြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေသာမကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝတ်ပြုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးညိုတက်ဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ရှားနေတာကိုမြင်ရတာဟာစိတ်ကြည်နူးစရာဖြစ်ပါတယ်။ပိုယဟန်မင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာသံဃာနာယကဖုန်းတော်ကြီးတွေကိုကဘာအေးကုန်းမြေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသစုံကဘစ်ရှော့ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကက်သီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်။